ီပီဆိုင်ရာကရေးပန်ယူတဲ့အတွက်ဗမာစစ်အုပ်စုဟာသူတို့အာဏာခိုင်မြဲဖို့သာအာရုံစိုက်နေတယ်လို့မြမရေးရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဘာဂနာကဩဂုတ်လ10ရက်နေ့ကပြောသွားပါတယ်စစ်အုပ်စုကတရားလက်လို့ထင်သလိုလုပ်နေတာကိုကုလသမဂ္ဂလည်းဘာမှမတတ်နိုင်ဘူးဆိုတဲ့သဘောကိုပြောလိုက်တာပါပဲကုလသမဂ္ဂမှာအာဏာအရှိဆုံးဖြစ်တဲ့လုံခြုံရေးကောင်စီကတောင်စစ်အာဏာသိမ်းတာကိုမရှုံ့ချသေးပါဘူးမတ်လ10ရက်နေ့ကထုတ်ပြန်တဲ့လုံခြုံရေးကောင်စီကြေညာချက်မှာစာနာပြသူတွေကိုအကြမ်းမဖက်ဖို့သာတောင်းဆိုထားပါတယ်စစ်ကောင်စီကအကြမ်းဖက်နေနေတာကိုဝေဖန်ပြီးစစ်အာဏာသိမ်းတာကိုမရှုံ့ချနိုင်ပေဖြစ်သွားရတဲ့အကြောင်းရင်းကတော့တရုတ်ရုရှားအိန္ဒိယနဲ့ဗီယက်နမ်တို့ကကန့်ကွက်မှုကြောင့်ဖြစ်ပါတယ်စစ်အာဏာသိမ်းမှုကိုအထွေထွေညီလာခံတဲ့လုံခြုံရေးကောင်စီမှဆွေးနွေးတယ်အထွေထွေအတွင်းရေးမှူးချုပ်နဲ့လူ့အခွင့်အရေးကိုယ်စားလှယ်တွေကလည်းဝေဖန်ရှုတ်ချပါတယ်။ဒါပေမဲ့ဗမာစစ်အုပ်စုကိုဝေဖန်ပြီးအရေးမယူနိုင်တာဟာကုလသမဂ္ဂရဲ့ချိုးယွင်းချက်ပဲလို့ဩစတြေးလျသုတေသီရီဘက်ကာဘာဘာကဆိုပါတယ်။မလုံမနေရလုပ်ရမယ့်ကိစ္စတွေကိုကုလသမဂ္ဂကပြတ်ထမ်းဖို့လိုပါတယ်တဲ့
။ဗမာစစ်အုပ်စုကိုနိုင်ငံတကာအတိုင်းအဝန်းကကျင်ဖယ်ကြဖို့လုံခြုံရေးကောင်စီမှဆောင်ရွက်နိုင်တဲ့အင်အားရှိပါတယ်။ဒါပေမဲ့ဒီလိုမလုပ်နိုင်အောင်တားမြစ်တဲ့ဗီဒိုအာနာတရုတ်နဲ့ရုရှားတို့မှရှိနေပါတယ်။အမေရိကန်ပြည်တိုင်ပြင်သစ်ရုရှားနဲ့တရုတ်ဟာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်ဗီဒိုအာနာပိုင်ရှင်နေဖြစ်ပါတယ်။ဗီဒိုအာနာကိုဖယ်ရှားခြင်းရင်ကုလသမဂ္ဂဗရင်ဂျင်စာချုပ်ကိုပြင်ရပါလိမ့်မယ်။အမြဲတမ်းအဖွဲ့ဝင်တွေသဘောတူမှဗရင်ဂျင်စာချုပ်ကိုပြင်နိုင်မှာမို့ဗီဒိုအာနာဖယ်ရှားရေးဟာမဖြစ်နိုင်တဲ့ကိစ္စလို့ပြောနိုင်ပါတယ်။အစုလိုက်အပြုံလိုက်တက်ဖြတ်တဲ့ကိစ္စမှာဗီဒိုအာနာမတုံးဖို့တောင်းဆိုတဲ့2015ကြေညာချက်ကို103နိုင်ငံကလက်မှတ်ထိုးတာပါလေ။ဒါပေမဲ့တရုတ်နဲ့ရုရှားကလက်မှတ်မထိုးသေးတဲ့အတွက်တက်ဝင်လှုပ်ရှားဖို့အလားအလာနေနေပါလေ
။မြန်မာပြည်မှာစစ်တပ်ကထင်းသလိုအနိုင်ကျင့်နေတာကိုကုလသမဂ္ဂကမဟန်တန်းနိုင်လို့ CDM အာနာပီဇန်ရေးလှုပ်ရှားမှုပေါ်ပေါက်လာရပုံကို International Peace Institute ဇွန်လထုတ်သူတေတီဒေမီယန်လီလီရဲ့စာတမ်းမှာဖော်ပြထားပါတယ်မြမပြည်ကပြဿနာတွေကိုကိုင်းတွယ်နိုင်လောက်တဲ့စွမ်းအားကုလသမဂ္ဂမှာမရှိဘူးလို့ကောက်ရှက်ချထားပါတယ်ကုလသမဂ္ဂရဲ့အားနည်းချက်တွေကို1992ကယနေ့အထိတာဝန်ယူခဲ့တဲ့မြမပြည်ဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်6ရောက်ကလည်းသိရှိကြပါတယ်ကြီးညာချက်တွေထုတ်ဆုံးဖြတ်ချက်တွေချပြီးဝေဖန်လာလောက်ကိုတော့စီအုပ်စုအတွက်ရိုးနေပါပြီမထရောက်တော့ဂယုမဆိုင်ဘူးပေါ့ဒါပေမဲ့ကုလသမဂ္ဂအနေနဲ့လူ့အခွင့်အရေးကိုလေးစားလာအောင်လုပ်ဖို့တာဝန်ရှိပါတယ
်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းခြင်းကအာဏာသိမ်းမှုပြတ်သုံးရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကအတီလင်းပြောလိုက်ပါတယ်ဒါပေမဲ့ဒေသဆိုင်ရာအဆင့်မှာရောနိုင်ငံတကာအဆင့်မှာပါစစ်ကောင်စီပြတ်သုံးအောင်မလုပ်နိုင်သေးတဲ့အတွက်အတန်သာရှိပြီးအဆန်မရှိသလိုဖြစ်နေပါတယ်အာနာသိမ့်မိကြတဲ့ကမြမအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးထိုင်တာ5ချိန်ရှိသွားပါပြီကြေညာချက်3ဆောင်ထုတ်ခဲ့ပါတယ်ကုလသမဂ္ဂကိုယ်စားလှယ်ကလည်းစိုးရိမ်စရာမြမအခြေအနေကိုရှင်းပြပါတယ်ဒါပေမဲ့ဖန်ဆီးထားတဲ့ခေါင်းဆောင်တွေကိုလှုပ်ပေးပြီးအာနာသိမ့်မှုညီကုန်းချုပ်ဖို့အတီလင်းတောင်းဆိုတာမျိုးမလုပ်ပါဘူး2019ရိုဟင်ဂျာပြည်ထနာမှာလည်းနှစ်လခွဲကြာတော့မှကြေညာချက်ထုတ်နိုင်ခဲ့ပါတယ
်စီရေးဆက်ဖက်မှုမလုပ်ဘဲပြဿနာကင်တွဲတဲ့နီလန်းအချို့ကိုဒေမီယန်လီလီကတင်ပြထားပါတယ်လီဘီးယားနဲ့ယေမန်အပြစ်ခတ်ရက်စဲမှုစောင့်ကြည့်ရေးကိုကုလသမဂ္ဂကတာဝန်ယူထားသလိုမြန်မာကိစ္စမှာလည်းအယတ္တကာကွယ်ရေးကိုစောင့်ကြည့်ဖို့အတွက်ကုလအာဆီယံပူးတွဲကော်မရှင်ကိုဖွဲ့စည်းနိုင်တယ်လို့အကြံပြုထားပါတယ်ဒီကနေ့တစဉ်တက်ပြီးနိုင်ငံရေးအရာအပြေရှာဖို့အခွင့်အလမ်းပွင့်သွားမယ်လို့ဆိုပါတယ်လူတင်မှုအခြေအနေဆိုးဝါးလာတာကိုကွင်းစင်လေ့လာဖို့အတွက်ကုလသမဂ္ဂမစ်ရှင်အဖွဲ့စီလက်ဖို့လဲအချိန်တင့်နေပြီလို့ဆိုပါတယ်မြမအရေးကိုကုလသမဂ္ဂမှာဆွေးနွေးလာတာအနှစ်30လောက်ရှိပြီဖြစ်ပေမဲ့တမတော်ကအယက်သားကိုအကြမ်းဖက်အနိုင်ကျင့်တာကိုမဟန်တားနိုင်သေးပါဘူးကုလသမဂ္ဂအာဆီယံနဲ့အခြားဒေသအဖွဲ့တွေပူးပေါင်းပြီးစီအုပ်စုကိုပြားပြေးဖို့လိုပါတယ်ဒါလို့မလုပ်နိုင်ရင်တော့ CDM လှုပ်ရှားမှုအယတ္တအသင်းအဖွဲ့နဲ့လူ့အခွင့်အရေးအဖွဲ့တွေကိုကူညီအားပေးဖို့သာရှိတော့ကြောင်းသူတေတီဒေမီယန်လီလီကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ